အီရန်နိုင်ငံကအငင်းပွားစရာဖြစ်နေရတဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးအရင်ကတခါမှမရှိခဲ့ဘူးတဲ့နိုင်ငံတွေ့ဆုံဆွေးနွေးဖို့သဘောတူညီချက်ရထားတယ်ဆိုတဲ့သတင်းတွေဟာမမှန်ကန်ပါဘူးလို့အီရန်နဲ့အမေရိကန်တာဝန်ရှိသူတွေကပြောကြားလိုက်ကြပါတယ်။အမေရိကန်နဲ့တနိုင်ငံချင်းတွေ့ဆုံဆွေးနွေးမှုမျိုးအီရန်ဘက်နိုင်ငံဘက်ကနေဆောင်ရွက်နေတာမရှိတဲ့အကြောင်းအီရန်နိုင်ငံချိုင်းဝန်ကြီးအလီအက်ဂွာဆလီဟီကတနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အမည်မဖော်လိုသူအမေရိကန်အစိုးရတာဝန်ရှိသူတဦးကိုကိုးကားထားတဲ့ New York Times သတင်းစာရဲ့ဖော်ပြချက်ဟာမမှန်ကန်ဘူးလို့သမရအင်ဗျူရောကစနေနေ့မှာပဲညင်းဆန်ခဲ့ပါတယ်။တန်တမန်ရေးအရအဖြေရနိုင်ရေးအမေရိကန်ပြည်ထောင်စုကဂျာမနီနိုင်ငံကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေနဲ့လက်တွဲပြီးဆောင်ရွက်နေတယ်လို့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရတောင်မီဖိုက်တာကပြောခဲ့တာပါ။အမေရိကန်နဲ့တခြားအနောက်နိုင်ငံတွေကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့အတွက်ကြိုးပမ်းနေတယ်ဆိုတဲ့တန်တရားနဲ့အီရန်ရဲ့နျူကလ িয়ার လုပ်ငန်းတွေကိုရပ်တန့်နိုင်ဖို့အတွက်ကြိုးပမ်းနေကြတာဖြစ်ပါတယ်။ New York Times သတင်းစာကတော့အမေရိကန်နဲ့အီရန်ကြားမှာလျှို့ဝှက်ဆွေးနွေးမှုတွေဟာသမ္မတဘရက်အိုဘားမားစတင်ပြီးတာဝန်ယူခဲ့တဲ့အချိန်လောက်ကလေးကရှိနေခဲ့တာလို့ဖော်ပြခဲ့ကြပါတယ်။နိုင်ငံခြားဆွေးနွေးမယ့်အစီအစဉ်ကိုတော့အမေရိကန်နိုင်ငံမှာသမ္မတရွေးကောက်ပွဲတွေအပြီးလောက်မှလှုပ်ဆောင်ဖို့အတွက်အီရန်နိုင်ငံဘက်ကလိုလားနေတယ်လို့လည်းအမေရိကန်အစိုးရရဲ့အမည်မဖော်လိုသူအကြီးအကဲအရာရှိတူကိုကိုးကားပြီးသတင်းစာထဲမှာရေးသားခဲ့တာဖြစ်ပါတယ်။